ဒီမှာအစိုးရကနေလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရမူလ NCA သဘောတူညီချက်တွေနဲ့လက်ရှိဖော်ဆောင်နေတဲ့ NCA လုပ်ငန်းစဉ်တွေကွဲလွဲနေတာကြောင့်လာမယ့်27ရာစုပင်လုံညီလာခံတတိယကြိမ်အစည်းအဝေးကိုဆိုင်းငံ့ထားစီလိုတယ်လို့ KNU ကရင်အမျိုးသားအစည်းအရုံးလက်အောက်ခံကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ရဲ့တောက်ကြနေကကျင်းပတဲ့အရေးပေါ်အစည်းအဝေးကနေဆုံးဖြတ်လိုက်ပါတယ်။ဒါ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်နက်ကိုင်လမ်းစဉ်စွန့်ပြီးတော့နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်ဖို့နဲ့လက်နက်ဖြုတ်သိမ်းရေးကိစ္စတွေဟာ KNU ရဲ့ရည်မှန်းချက်နဲ့လည်းမကိုက်ညီဘူးလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားလက်မှတ်ရေးဆိုးထားတဲ့ NCA သဘောတူညီချက်တွေဟာလက်သွေးကျေဆုံးမှုမှာကွဲလွန်းလာလို့27ရာစုပင်လုံတတိယကြိမ်ညီလာခံကိုတိုင်းငံဖို့တောက်ကြလေကကျင်းပခဲ့တဲ့ကရင်မျိုးရာလူမျိုးရေးသမတော်ရဲ့အရေးပေါ်စည်းဝေးကနေဆုံးဖြတ်ခဲ့ကြတယ်လို့ကရင်နယ်လေဒုတိယစုစည်းချုပ်ဒုတိယဘူချုပ်ကြီးစောဘောကျော်ဟဲကအခုလိုပြောပါတယ
်။ဟုတ်ရထားပြရပေါ့ KNL ရဲ့သဘောထားနဲ့မဆက်ဘူးလို့မဆက်ဆက်ဘူးလို့
လက်ရှိ NCA သဘောတူညီချက်ရမြမသမတော်ရဲ့ဥတည်ခြင်းနဲ့လုပ်ငန်းတွေပေါ်ပြန်လည်ဆန်းစစ်သုံးသပ်ဆွေးနွေးခဲ့ကြပြီးအခုလိုသဘောထားချမှတ်ဆုံးဖြတ်လိုက်တာဖြစ်တယ်လို့သူကဆိုပါတယ်။မြန်မာသမ္မတအနေနဲ့ NCA ကိုအခြေခံပြီးငြိမ်းချမ်းရေးဖြစ်စဉ်ကိုအကောင်အထည်ဖော်တဲ့နေရာမှာနောက်ဆုံးရည်မှန်းချက်အနေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေလက်နက်ကိုင်လမ်းစဉ်ကိုဆွတ်လွတ်ပြီးတော့နိုင်ငံရေးပါတီထူထောင်ပြီးရွေးကောက်ပွဲဝင်ဖို့လက်နက်ဖြုတ်သိမ်းရေးအယတာဖြစ်တာဆက်လက်ရည်တည်သွားဖို့စီးပွားရေးလုပ်ငန်းတွေကိုလှုပ်ဆောင်ဖို့ဥတည်ပြောဆိုနေတာကို KNL အနေနဲ့လက်မခံခဲ့တာပါ။ပြီးခဲ့တဲ့လသုံးကမြန်မာသမ္မတခေါင်းဆောင်နဲ့ NCA လက်မှတ်ရေးသိုးထားတဲ့ကရင်မျိုးရာစည်းရုံး KNU ခေါင်းဆောင်တို့နေပြည်တော်သွင်းသိဆိုမှုမှာသမ္မတကပြောဆိုခဲ့တယ်လို့ KNL သတ်မှုသူကဆိုပါတယ်။သမ္မတရဲ့သဘောထားဟာ KNU ရဲ့ရည်မှန်းချက်နဲ့မကပ်ညီဘူးလို့လည်းကရင်မျိုးရာစည်းရုံးရဲ့ပြည်ထရေးသာသနာရေးတာဝန်ခံဘသူစောအသူကပြောပါတယ်။
သမ္မတဘက်ကအဲ့လိုသဘောထားတဲ့ဆိုတာတော့ကျွန်တော်ကင်းရဲ့မန်းကျက်လားစင်တော့မခက်ဘူးပေါ့ဗျာကျွန်တော်ကင်းရဲ့မူလားစင်မှာရပ်ပြီးတော့ကျွန်တော်လောက်သွားမှာပါရပ်ပြီးသွားမှာပါ
တောက်ကြံနေ့ကကျင်းပခဲ့တဲ့ကရင်မျိုးရာလူမျိုးရေးသမ္မတ KNL ရဲ့အရေးပေါ်စည်းဝေးကနေ NCA သဘောတူညီချက်တွေကွဲလွဲလာတယ်လို့ဆုံးဖြတ်ခဲ့ပေမဲ့လည်း KNU အနေနဲ့ကတော့ NCA လမ်းကြောင်းတိုင်းဆက်သွားမယ်လို့ဘသူစောအာတို့ကပြောပါတယ်
မနေ့ကစီရတော့ NCO ကိုကျွန်တော်ဘာမှပြောဘူး NCO တော့ကျွန်တော်ဆက်သွားနေမှာပဲ
ကရင်မျိုးရာလူမျိုးရေးသမတော် KNL ဟာ KNU ကရင်မျိုးရာစည်းရုံးလက်အောက်ခံအဖွဲ့ဖြစ်နေတဲ့အတွက် KNL ရဲ့ဆုံးဖြတ်ချက်တွေဟာ KNU ပေါ်တက်ရောက်မှုရှိမရှိဆိုတဲ့အပေါ်မှာကရင်နိုင်ငံရဲ့ကက်ဆတ်သူတူကအခုလိုသုံးသပ်ထားပါတယ
် KNL ရဲ့သူဆုံးဖြတ်ချက်တွေပြန်သဘောထားမျိုးပြော KNU ရဲ့လုပ်ငန်းဆောင်ရွက်မှုပေါ်မှာဘယ်လောက်ထိရိုက်ခတ်မလဲဆိုတော့က KNU ရဲ့နိုင်ငံရေးဦးဆောင်မှုအောက်မှာဒီ KNL ပြည်ညွှန်းသားလူမျိုးရေးတပ်မတော်ကနေပြီးတော့ဆောင်ရွက်မှုကိစ္စအဝဝတွေကိုတော့ဦးဆောင်မှုရဲ့အခန့်ကဏ္ဍမှာသူအချင်းမဲ့လက်ပါဆောင်ရွက်မယ်တဘောတော့ရှိရပါတော့
ကရင်မျိုးရာလူမျိုးရေးတပ်မတော်တပ်တချို့နဲ့ KNU ဘ ഹു ရုအကြမြန်မာတပ်မတော်လှုပ်ဆောင်ချက်ပေါ်ရှုမြင်ရမှာအမြင်မသူမှုတွေလည်းရှိနေတယ်လို့သူကဆိုပါတယ်ကရင်မျိုးရာလူမျိုးရေးတပ်မတော် KNL ရဲ့အရေးပေါ်စီဝေးကို KNL စုစည်းချုပ်ဗိုလ်ချုပ်ကြီးစောကျော်နီဒုတိယစုစည်းချုပ်ဒုတိယဗိုလ်ချုပ်ကြီးစောဘောကျော်ဟဲတပ်မဟာသီးသီးကတပ်မှုတွေကရင်မျိုးရာကာကွယ်ရေးတပ်ဖွဲ့ KNTO ကတပ်မှုတွေကရင်မျိုးရာရဲတပ်ဖွဲ့ KMPF ကတပ်မှုတွေစုစုပေါင်း100ကျော်တက်ရောက်ခဲ့ကြပါတယ်တခြား NCA လက်မှတ်ရေးသိုးထားတဲ့ဖွဲ့တစ်ခုဖြစ်တဲ့တောင်ပိုင်းချမ်းမြေသမတော် RCSSS အနေနဲ့လည်းတောင်ကြီးမြို့မှာအမျိုးသားစစ်အကျိုးဆွေးနွေးပွဲကျင်းပဖို့ဟာသမတော်ကလည်းခွင့်ပြုဘူးလို့တောင်ကြီးဆက်ဆံရေးရုံးတာဝန်ခံဘူမူကြီးဆိုင်ဦးကပြောပါတယ
်ကျွန်တော်တောင်ကြီးမှာလုပ်ဖို့စီစဉ်တာကဒီအကျိုးပေါ့နော်အဲ့ဒါမလုပ်ဖြစ်ဘူးကြကျွန်တော်ခွင့်ပြုချက်မရလို့ကျွန်တော်တောင်ကြီးနိုင်တာအဆင်မပြေလို့ဒါကမို့ link ကြီးကိုလည်းကျွန်တော်တို့ပြန်ပြီးတော့ဟိုတုံးစားမှာဖြစ်ပါတယ်ကျွန်တော်တို့ပြန်ဆွေးနွေးရမှာဖြစ်ပါတယ်လုပ်ဖြစ်မလုပ်ဖြစ်မသိတာလေးပြန် link
ရှမ်းမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့တမတော်ကလည်းသဘောတူထားတဲ့ link မျိုးမှာကျင်းပဖို့ဟာကလည်းမသေးချသေးသလိုလာမယ့်တတိယကြိမ်27ရာစုပင်လုံညီလာခံတတ်မတတ်ကိုလည်းဘူကော်မတီဖွဲ့ကလည်းဆွေးနွေးသွားမယ်လို့ဘူမူကြီးဆိုင်ဦးကပြောပါတယ်။ NCA လက်မှတ်ရေးသိုးထားတဲ့ APFDF ကျောင်းသားတမတော်ဖွဲ့ကတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယစည်းဝေးကျူလူထုသွေးဆောင်ပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့ပါတယ်။မြန်မာဆိုရငင်းချမ်းရေးကုသလဲဖွဲ့နဲ့ KNU ကရင်မျိုးရာစည်းရုံးဒီမိုကရေစီအကျိုးပြုကရစ်တပ်မတော် TKPA တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် PNL ရခိုင်ပြည်လူမျိုးရေးသအူ ARB မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရေစီသအူ ABFDF အစရှိတဲ့အဖွဲ့ရှိဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလမှာ NCA ပြည်ရလက်မှတ်ရေးသိုးနိုင်ခဲ့ကြပါတယ်ခင်ဗျာ